မကြခင်ကျင်းပါတော့မယ့်ဒီ2015ရွေးကောက်ပွဲကိုလွတ်လပ်ပြီးတော့တရားမျှတမှုရှိစေဖို့အတွက်သတင်းသမားတွေရဲ့အခန်းကဏ္ဍကအရေးကြီးတဲ့အကြောင်းရန်ကုန်မြို့နိုဘိုတဲဟိုတယ်မှာဒီကနေ့ကျင်းပါတဲ့ကမ္ဘာ့စာနယ်ဇင်းလွတ်လပ်ခွင့်နေ့အထိမ်းအမှတ်အခမ်းအနားမှာဒေါအောင်ဆန်းစုကြည်ကပြောကြားလိုက်ပါတယ်။ ပြုပြင်ပြောင်းလဲနေတဲ့မြန်မာနိုင်ငံရဲ့လက်ရှိအခြေအမှတ်တော့လွတ်လပ်စွာသတင်းရယူခွင့်ရေးသားဖော်ပြမှုတွေအတွက်ချိန်ချမှုတွေနဲ့ရင်ဆိုင်နေရဆဲပဲလို့သတင်းသမားတွေကပြောဆိုကြပါတယ်။ဒီအကြောင်းအပြည့်အစုံကိုကိုညံဝင်းအောင်ကစူးစီးတင်ပြပေးထားပါတယ်ရှင်။မေလ3ရက်ဒီကနေ့မှာကြာရောက်တဲ့
World Press Freedom Day ကမ္ဘာ့စာနယ်ဇင်းလွတ်လပ်ခွင့်နေ့အခမ်းအနားကိုမြန်မာအစိုးရပြန်ကြားရေးဝန်ကြီးဌာနနဲ့ကုလသမဂ္ဂ UNESCO အဖွဲ့တို့ပေါင်းပြီး မြန်မာနိုင်ငံမှာကျင်းပလာတာဒီနှစ်ပါနဲ့ဆိုလေးချိန်မြောက်ရှိသွားခဲ့ပြီဖြစ်ပါတယ်။မြန်မာနိုင်ငံရဲ့အနာဂတ်ကိုအကောင်းဆုံးတည်ဆောက်နိုင်ဖို့ဆိုရင်ဒီနှစ်တည်းကျင်းပဖို့ရှိတဲ့2015ရွေးကောက်ပွဲမှာလွတ်လပ်ပြီးတရားမျှတမှုရှိလာစေဖို့စာနယ်ဇင်းသမားတွေကဝိုင်းဝန်းကူညီဖို့လိုကြောင်း NLD ပါတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကဒီနေ့ကျင်းပတဲ့ကမ္ဘာ့စာနယ်ဇင်းလွတ်လပ်ခွင့်နေ့အခမ်းအနားမှာပြောကြားသွားပါတယ်။
2015ရွေးကောက်ပွဲဆိုတာကျမတို့နိုင်ငံအတွက်အင်မတန်မှအရေးကြီးတဲ့အချိုးကြီးဖြစ်ပါတယ်။2015ရွေးကောက်ပွဲတဲ့အများကြီးပို့ပြီးတော့အတိတ်တွေပါမယ်ရွေးကောက်ဖြစ်ပါတယ်။အဲ့ဒီရွေးကောက်ပွဲများဟာလွတ်လပ်ပြီးတော့တရားမျှတမှုအတွက်စာနယ်ဇင်းလောကအနေနဲ့တတ်နိုင်ရေးကူညီခြင်းအပြင်ကျမတို့နိုင်ငံရဲ့အနာဂတ်ကိုအကောင်းဆုံးထောက်လုပ်ပေးခဲ့တာဖြစ်မယ်လို့ကျွန်မယူပြီးတယ်။ဒါကြောင့်ကျ
ရပညာရေးဝန်ကြီးဦးရထွတ်လည်းတက်ရောက်ပြီးသတင်းသမားတွေကိုအစိုးရကဖိနှိပ်နေတယ်ဆိုတာမမှန်ကန်ဘူးလို့ညင်းဆိုသွားကြောင်းမြန်မာ Journalist ကွန်ရဲ့ MGN အတွင်းမှဦးမြင့်ကျော်က VOA ကိုပြောပါတယ်
ဦးရဲ့ထုတ်ကတော့အခုသတင်းမီဒီယာလွတ်လပ်ဖွင့်နိုင်ငံကညောင်းကြီးတွေကဟိုသူတို့အနေနဲ့အားမကိုးဘူးပေါ့နော်။တနည်းပြောရင်လက်မခံဘူးဆိုတဲ့သဘောမျိုးပြောတယ်။သတင်းမီဒီယာသမားတွေကိုအစိုးရကတရားစွဲတဲ့အမှုကြီးတွေကလေးမှုလောက်ပဲရှိပြီးတော့မီဒီယာသမားချင်းချင်းစွဲတဲ့အမှုကအမှု20လောက်ရှိတယ်ဆိုတဲ့ဟာမျိုးကိုပြောတာ။အစိုးရကမီဒီယာတွေကိုဟိုတရားစွဲဆိုချိန်ချောက်တဲ့နည်းနဲ့မီဒီယာဖိနှိပ်တယ်ဆိုတာမဟုတ်ပါဘူးဆိုတဲ့အမျိုးသူကတတိယဘုတ်ကျတော့ဒါဒီမဲ့ဂေရန်ကျတော့ဒီမှာ1000နှစ်ဟို9နှစ်တို့စတဲ့ပြင်အဲ့လိုပုံမှန်ကြီးနေတဲ့ထောင်ချခံတဲ့ကိစ္စတွေကမီဒီယာသမားတွေပေါ်မှာစိုးရိမ်မှုကြီးမှဖြစ်နေတော့အဲ့ဒီဟာကမီဒီယာလွတ်လပ်ခွင့်ကိုချိန်ချောက်တဲ့ကိစ္စတွေဖြစ်တယ
်အမေရိကန်ပြည်ထောင်စု Freedom House အဖွဲ့ကမကြာသေးမီကထုတ်ပြန်တဲ့သတင်းလွတ်လပ်ခွင့်အညွှန်းကင်းမှာမြန်မာနိုင်ငံဟာ2013ခုနှစ်အတွက်အမှတ်90ရခဲ့ရက2014ခုနှစ်အတွက်အစိုးရကိုဦးတည်ပြီး93မှတ်ရကသတင်းလွတ်လပ်ခွင့်ကြာဆင်းခဲ့တယ်လို့ဖော်ပြခဲ့ပါတယ်။အခုလိုမျိုးသတင်းလွတ်လပ်ခွင့်ကြာဆင်းနေတာမို့စာနယ်ဇင်းလွတ်လပ်ခွင့်တွေရလာဖို့သတင်းသမားတွေပို့ပြီးအားထုတ်ဖို့လိုတယ်လို့ဒေါအောင်ဆန်းစုကြည်ကပြောပါတယ်။
ကျမတို့မြန်မာနိုင်ငံမှာစာနယ်ဇင်းလွတ်လပ်ကိုကြားတဲ့အချိန်ကတနည်းအားဖြင့်ပြောရအောင်ဒီတာမှအချိန်ဆောင်နေတာဖြစ်သွားတာအချိန်ဆောင်နေဆိုတာကဘယ်လိုပြောလို့ရလဲဆိုတော့စာနယ်ဇင်းလွတ်လပ်မှုကိုတည်တည်ငြိမ်ငြိမ်နဲ့အချိန်ယူပြီးတော့တည်ဆောက်နိုင်ဖို့ကာလလိုတဲ့အချိန်မှာကျမတို့ကစာနယ်ဇင်းလွတ်လပ်ကိုကြားတာပြောရမယ်ဆိုရင်ဒီစားတဲ့ပတ်သက်ပြီးရချုပ်ပြောတဲ့ social media ပေါ့social media ကိုကျေကျေပြတ်ပြတ်သုံးနေတဲ့အချိန်မှာကျမတို့နိုင်ငံကစာနယ်ဇင်းလောကလွတ်လပ်မှုအတိုင်းအတာတစ်ခုကြီးရလာတဲ့ဆိုတဲ့အခါကျတော့အေးအေးချေချေနဲ့တည်ထောက်ဖို့အခါရှိတဲ့စာနယ်ဇင်းပြည်ဝင်တည်ထောက်ဖို့အချိန်ကနည်းနည်းဝန်းလာဖြစ်ပါအချိန်လုံးလို့မလုံးနိုင်အောင်ပို့ပါအချိန်လုံးမှစပြီးလို့ရတယ်ကျမတို့ပို့ပြီးတော့ကြိုးစားရမှာပို့ပြီးတော့တည်ထားရမှာပို့ပြီးတော့ဘာမှစိုက်ဖို့ရမှာဖြစ်ပါ
ဒီကနေ့ကျင်းပတဲ့ကမ္ဘာစာနယ်ဇင်းလွတ်လပ်ခွင့်၏အခမ်းအနားကိုအစိုးရပြည်ချာရေးဝန်ကြီးအပြင်ပြည်သူ့လွတ်တော်ကိုယ်စားလှယ်တွေနိုင်ငံသားတန်တမန်တွေနဲ့နိုင်ငံတကာသတင်းသမားတွေရောပြည်တွင်းသတင်းသမားတွေပါရာကြောတက်ရောက်ခဲ့ပါတယ်။မေလ3ရက်နေ့မှာကြာရောက်တဲ့ကမ္ဘာစာနယ်ဇင်းလွတ်လပ်ခွင့်နေမှာ2015ခုနှစ်အတွက် UNESCO အဖွဲ့ကချီးမြှင့်တဲ့ကမ္ဘာစာနယ်ဇင်းလွတ်လပ်ခွင့်စုကိုဆီးရီးယားနိုင်ငံသားသတင်းတောက်မက်ဇန်ဒါဝစ်ကရရှိသွားပါတယ်ခင်ဗျာ။